ဖိလစ်ပိုင်နိုင်ငံကတင်းကျိမှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးယန်ဖျားရှစ်ခိုးကြောင်တကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲပုံနှလုံးပေါက်ကွဲခဲ့လို့တေဆုံးသူ29ဦးရှိသွားပြီးတော့ 86ဦးတရားရသွားပါတယ်အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူကိုမတွေ့မချင်းရှာပြီးတော့အပြစ်ရှိသူမှတ်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ် ရဲဆက်ကြံကြုတ်တဲ့ဒီအနေရဲ့ကောင်းတွေကိုလုံးဝတက်ညာမှာမဟုတ်ဘူးလို့လဲကြေညာချက်မှာပြောထားပါတယ်။စုလို့ပြင်းတဲ့ဂျိုဂျိုးမျိုးကဖျားเจ้าမှာတနင်္ဂနွေနေ့ဝတ်ပြုဆူတောင်းပွဲလုပ်နေခြင်းအတွင်းမှာပထမပုံတလုံးပောက်ကွဲတာပါ။သူတရားဘုံကတော့ဒီပထမပောက်ကွဲမှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့တွေရောက်လာချိန်မှာဖျားเจ้าကားတွေရက်တဲ့မြေကွက်လက်မှာပောက်တာဖြစ်ပါတယ်။တေဆုံးသူတွေထ ာခံယူပွဲကျင်းပခဲ့တာမှာတခဲနဲ့ထောက်ခံမှုရခဲ့ပြီးတော့ရပိုင်းအတွင်းမှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်တာပါ။အဲ့ဒီဒေသတွေမှာရှိတဲ့ဆူလူပြည်နယ်ကမဲဆန္ဒရှင်တွေကတော့ဒီကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ချခဲ့ပါတယ်။အဲ့ဒီဆူလူမျိုးကလည်းအစ္စလာမ်စစ်သွေးကြောင့်အဘူဆာယက်အဖွဲ့အခြေစိုက်တဲ့နေရာဖြစ်ပါလိမ့်ရှင်။